အမေရိကန်ဒုတိယသမ္မတကမလာဟာရစ်ရဲ့ရှီတောင်ရှာခီးစဉ်တွင်အာဖဂန်နစ္စတန်ကိုတာလီဘန်တွေထိန်းချုပ်လိုက်တဲ့ကိစ္စဟာရည်တကြီးအကြောင်းအသစ်ဖြစ်လာပါတယ်။နှစ်20ကြာတဲ့အာဖဂန်စစ်အဆုံးသတ်လိုက်တဲ့နောက်ဖြစ်လာတဲ့ကတောင်းငင်းအခြေအနေတွေဖြစ်ရှိနေတဲ့ပတ်သက်ပြီးတော့ဒုတိယသမ္မတဟာရစ်အနေနဲ့အမေရိကန်မဟာမိတ်နိုင်ငံတွေကိုရှင်းပြဖို့ကြိုးစားပါလိမ့်မယ်။တောက်ကြနေကစားတဲ့ဒီခီးစဉ်မှာစင်ကာပူနဲ့ဗီယက်နမ်နိုင်ငံတွေကိုတွားဖို့ရှိပြီးတော့ဒုတိယသမ္မတအနေနဲ့အမေရိကန်နိုင်ငံကြီးကိစ္စတွေပိုးပြီးတော့ထဲထဲဝင်ဝင်ဆောင်ရွက်ဖို့အခြေအနေဖြစ်လာပါတယ်။လူခွင့်ရေးကိစ္စရပ်တွေလိုမျိုးဒီအခြေခံကြတဲ့အမေရိကန်စံနှုန်းတန်ဖိုးတွေအပေါ်မှာသူနဲ့သမ္မတဂျိုးဘိုင်ဒန်တို့ရဲ့ရှုမြင်ယူဆချက်တွေကိုအခိုင်အမာဖော်ပြဖို့ခွင့်လန်းလဲဖြစ်ပါလိမ့်မယ်။အထူးသဖြင့်ကတော့ဒီတာလီဘန်တွေပြန်ပြီးတော့အာဏာချုပ်ကင်လာတဲ့အာဖဂန်နစ္စတန်နိုင်ငံတွင်းအမျိုးသမီးနဲ့မင်းကလေးငယ်တွေရဲ့အနာဂတ်စိုးရိမ်ချက်တွေကိုထုတ်ဖော်ပြောဆိုွယ်ရှိပါတယ်။